Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ2ရက်နေ့တောက်ကြနေ့ညနေခင်းဗီဒီယိုစီစဉ်နေကိုမေကင်ပြန်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုအဖွဲ့နဲ့ရုရှားဆူရချာမှာဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားမှာဗန်လုပ်ငန်းကဆလို့အမေသားတင်ဖို့ရောင်းချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတရက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ GS သမှုအင်အားကြီး9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးကတော့ဒီကနေ့အီတလီနိုင်ငံမှာစတင်နေပါပြီရှင်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြောပြပေးသွားပါမယ်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော်တော်ရှင်နေနာဆင်ကြားမှာကကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာ NLD ပါတီထိတ်တန့်ခေါင်းဆောင်တို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမတ်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။
ကျက်ပြက်ကော်မရှင်အစီအခံစာပေါ်မှာဒီအချက်တွေကကောင်းနေပြီချက်တွေကထပ်ပြီးတော့ထည့်ဖို့လိုသေးတယ်
ပြည်ထောင်စုမလာတွင်မှထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်စည်းကစားနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကခုလိုပြောသွားတာကိုမကြခင်မှာပြည်သူနားဆင်ကြမှာပါ။ဒါ့အပြင်ကင်းဒီအမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်ရှောက်မဲ့တဲ့အပြင်ထိုင်းစစ်ရုံကအလို့သမားရေးကိစ္စစာရတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကတင်ဆက်ပေးပါမယ်ရှင်။
ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုတွေနဲ့ရုရှားဆူရချာမှာဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ပြောလိုက်ပါတယ်။ကြာသပတေးက NPC ရုပ်တံကလက်စတာဟော့တ်နဲ့တွေ့ဆုံမေးမြန်းခန်းအထွန်းမှာအဲ့လိုပြောဆိုသွားတာပါ
။ There is no collusion between me and my campaign and the Russians. The other thing is the Russians did not
ကျွန်တော်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေနဲ့ရုရှားနိုင်ငံချာမှာဘာပါဝင်ပတ်သက်ဆက်နွယ်မှုမှမရှိပါဘူး။နောက်တစ်ခုကရွေးကောက်ပွဲရလဒ်ကိုလည်းရုရှားကဘာမှထိခိုက်အောင်မလုပ်ခဲ့ပါဘူးလူတိုင်းဒီလိုပဲတွေးကြလိမ့်မယ်လို့ထင်ပါတယ်လို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားတာပါပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထဲမှာအခြေအနေတွေကဗျံပရာဖြစ်နေတယ်လို့လည်းပြည်ထောင်စုစုံစမ်းဒီစစ်ဆေးရေးဘျူရို FBI ရဲ့အကြီးအကဲ James Comey ကိုဒီသတင်းပတ်အစောပိုင်းတုန်းကရုတ်တရက်ယာရုကနေဖယ်ရှားလိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ် James Comey ကအဓိကမြင်သာတဲ့နေရာမှာရှိနေတဲ့အတွက်သူ့ကိုလူတွေကအာရုံစိုက်ကြဆိုင်နေကြပေမဲ့လို့တကယ်နဲ့ FBI ဌာနဟာဗျံပရာချင်းတွေကိုရောက်နေခဲ့ပြီးဂျာကိုပြန်လဲကောင်းမွန်အောင်လဲမလုဆောင်နိုင်ခဲ့ဘူးလို့သမ္မတကပြောပါတယ်။မစ္စတာကိုမီကိုဖယ်ရှားလိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့နောက်ဆက်တွဲမေးမြန်းစစ်ဆေးမှုတွေဖြစ်လာနိုင်တာကိုသူသိတယ်လို့လဲသမ္မတကတွေ့ဆုံမေးမြန်းခဲ့တဲ့အတွင်းမှာပြောဆိုသွားပါတယ်။အခုမစ္စတာကိုမီကိုယာရုကနေဖယ်ရှားလိုက်တာဟာအမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ဒီထဲမှာသမ္မတထရမ့်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတာဝန်ရှိသူတွေလည်းပါဝင်ပတ်သက်ကောင်းပတ်သက်နေနိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေနဲ့တော့ဘာမှမသက်ဆိုင်ဘူးလို့လည်းသမ္မတအင်ဘီရောကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်ဆိုင်ရာစစ်ဖက်ရေးရာမူဝါဒနဲ့ပတ်သက်ပြီးဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အင်ဘီရောပြောခွင့်ရရှောင်းစပိုက်ဆာကဒီသတင်းပတ်အတွင်းပြောလိုက်ပါတယ်။ဒါအပြင်မူဝါဒရေးရာကောင်တယ်ဖို့ရေးဆွဲနေချိန်မှာသတင်းတော့တွေအနေနဲ့အလောတကြီးမေးမြန်းလာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကအရှိမတိုးတာနောက်မဆုတ်တာအခြေအနေကိုရှောင်လွှဲဖို့နောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့အင်အားတွေလိုအပ်နေတယ်လို့လွန်ခဲ့တဲ့3လလောက်ကတည်းကပြောဆိုထားတာပါ။သမ္မတထရမ့်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့မူဝါဒတိတိကျကျချမှတ်ပြဋ္ဌာန်းထားတာမရှိသေးပေမဲ့အာဖဂန်နစ္စတန်ဆိုင်ရာကာကွယ်ရေးအစီအစဉ်ကိုဒီလကုန်ပိုင်းမှာဆွေးနွေးဖို့ရှိနေပါတယ်။သမ္မတရဲ့မူဝါဒအစီအစဉ်တွေထဲမှာနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေပိုတိုးစီလွတ်မဲ့အစီအစဉ်ပါဝင်သင့်တယ်လို့တော့စစ်ဘက်ဆိုင်ရာအရာရှိတွေက VOE ကိုပြောပါရတယ်။အာဖဂန်နစ္စတန်ကိုအမေရိကန်အနေနဲ့သူ့တပ်ဖွဲ့ဝင်တွေဘယ်လောက်ဆေလွတ်မလဲဆိုတာဟာနေတိုးမြောက်အတ္တလန္တိတ်ဆက်စာချုပ်အဖွဲ့ဝင်နိုင်ငံတွေကရောသူတို့နိုင်ငံတပ်ဖွဲ့တွေဘယ်လောက်ဆေလွတ်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌရေရပ်ပုံချုပ်ကြီးဂျိုးဆက်ဒန်ဖော့ကလွန်ခဲ့တဲ့အင်္ဂါနေ့အစ္စရေးနိုင်ငံကိုရောက်ရှိစမှာပြောကြားခဲ့ပါရခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံအကြားဘလုတ်ကကစလို့အမေသားတင်ဖို့ရောက်ချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလက်မဲ့ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြာသပတေးမှာကြေညာပါရယ်။ဒါဟာဒီနှစ်နိုင်ငံကြားမှာထူးခြားလာတဲ့လက်နက်ကကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါရယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ Florida ပြည်နယ် Palm Beach မြို့ကသမ္မတ Trump ID မာအလာကိုအဖက်ပြေစခန်းမှာတွေ့ဆုံမှုအတွင်းရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။သမ္မတတဦးတွေ့ဆုံခြင်းကစပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာဒီသမ္မတထရမ့်ကိုနေ့စဉ်ဒီပါအစီအခံတာတွေလုပ်ခဲ့တယ်လို့လည်းဝန်ကြီးရော့စ်ကပြောပါတယ်။ဤပညာပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လှုပ်ပြီးတာနဲ့အစားအသောက်နဲ့သားကားဆိုင်ရာနိုင်ငံတကာစံနှုန်းဆက်ထားတွေနဲ့အညီအမေရိကန်ကအမဲသားတွေကိုဇူလိုင်လ16ရက်နေ့ထက်နောက်မကျဘဲတင်သွင်းခွင့်ပြုဖို့တရုတ်အစိုးရကသဘောတူထားတဲ့အကြောင်းဝန်ကြီးရော့စ်ကအေဗီရောမှာသတင်းတောက်တွေကိုပြောဆိုသွားပါတယ်။တရုတ်နိုင်ငံဈေးကွက်ထဲထိုးဖောက်ခွင့်ရတာဟာသူတို့အတွက်တကယ့်ကိုအရေးပါတဲ့အခွင့်အလမ်းဖြစ်တယ်လို့ဆိုပြီးအမေရိကန်နွားမွေးမြူရေးအသင်းကလည်းအခုသဘောတူညီချက်ကိုကြိုဆိုထားပါတယ်။ဒီသဘောတူညီချက်အရအမေရိကန်ရဲ့ဒီဗန်ဒါရီးနဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံထဲမှာတိုးချဲ့လုပ်ကိုင်ခွင့်လည်းရမှာဖြစ်ပါရဲ့ရှင်။
G7 ဆက်မှုအင်အားကြီး9နိုင်ငံကဗန်ဒါယေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးကိုဒီကနေ့အီတလီနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အရေးကြီးတဲ့မူဝါဒတချို့ထုတ်ဖော်မပြောရသေးတဲ့အပေါ်မှာဘလို့ဦးတည်လှုပ်ဆောင်သွားဖို့ရှိနေတယ်လဲဆိုတော့ကိုဒီအစည်းအဝေးမှာရှင်းရှင်းလင်းလင်းသိရဖို့ဥရောပဂျပန်နဲ့ကနေဒါနိုင်ငံတွေကမျှော်လင့်နေပါတယ်။ Adriatic Peninsula စိတ်ကဲမြို့ဘာရီမှာကျင်းပတဲ့ဒီဆွေးနွေးပွဲမှာ G7 အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့ဗဟိုဘဏ်တာဝန်ရှိသူတွေဟာဆင်းရဲချမ်းသာမညီမျှမှုတွေနိုင်ငံတကာအခွန်စည်းကြမှုဆိုင်ရာစီးပင်းစည်းကမ်းတွေစိုက်ဘာအင်တာနက်လုံခြုံရေးနဲ့အကြမ်းဖက်လှုပ်ရှားသူတွေလက်ထက်ငွေကြေးတွေရောက်မသွားအောင်ဟန်တားနိုင်မဲ့နည်းလမ်းတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတထရမ့်က G7 အဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်တွေကိုထိခိုက်စေမဲ့ကိုရိုးစည်းဝါကာကွယ်ရေးဝါဒနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ဖျက်သိမ်းမယ်ဆိုလို့ပြောဆိုထားတဲ့ကိစ္စရပ်တွေမှာအမေရိကန်ရဲ့သဘောထားကိုအစည်းအဝေးတက်ရောက်လာသူများပြားကစိတ်ဝင်စားနေကြပြီးအမေရိကန်ဗန်ဒါယီဝန်ကြီးစတီးဗ်မနူချင်းဘက်ကဘာရီပြောဆိုလာမလဲဆိုတာကိုစောင့်ကြည့်နေကြတာပါဒီအစည်းအဝေးပြီးကြေညာချက်ထုတ်ပြန်တဲ့အချိန်ကျရင်တော့နိုင်ငံတွေအပြိုင်ဆိုင်ငွေတန်ဖိုးလျှော့ချနေတဲ့ကိစ္စနဲ့ပတ်သက်လို့သတိပေးနိုင်ွယ်ရှိပါတယ်ခင်ဗျာ
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းကနေတောက်ကြနေညနေခင်းဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နှစ်ရက်တာကျင်းပမယ့်21ရာစုပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံတကာနှီးနှောဖလှယ်ပွဲမတိုင်ခင်မှာတော့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တို့ကိုတရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီကချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံကြပါရယ်။အာရှအာဖရိကနဲ့ဥရောပဒေသတွေကြားချိတ်ဆက်ကုန်သွယ်မှုတွေတွန်းမြှင့်လှုပ်ဆောင်နိုင်မှုအတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးတော့အခြေခံအဆောက်အုံတည်ဆောက်မှုတွေမှာရင်းနှီးမြှုပ်နှံသွားဖို့တရုတ်သမ္မတရှီက2013ခုနှစ်မှာဒီကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပျိုးလှုပ်ဆောင်မှုစီမံကိန်းကိုအဆိုပြုခဲ့တာဖြစ်ပါတယ်။ရည်မှန်းချက်ကြီးမားကျယ်ပြန့်တဲ့ဒီစီမံကိန်းအသေးစိတ်ကိုတော့ချမှတ်နိုင်ခြင်းမရှိသေးပါဘူး။နှစ်ရက်တာကျင်းပပဲကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေအစိုးရခေါင်းဆောင်တွေကိုတရုတ်အစိုးရကဖိတ်ကြားထားပြီးတော့ဒီစီမံကိန်းတည်ဆောက်ရမှာပါဝင်မဲ့နိုင်ငံတွေကအရာရှိတွေအစိုးရခေါင်းဆောင်ထောင်ထဲချီတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်မယ်အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးကမ္ဘာလမ်းမကြီးတည်ဆောက်ဖို့အထူးမတင်ငွေအဖြစ်နဲ့တရုတ်ဆိုရကဒေါ်လာသန်းပေါင်း4000မတည်ပေးထားတာပါ။ဒါအပြင်ဒီစီမံကိန်းအစပြုလှုပ်ဆောင်ရမှာလုပ်ငန်းအများအပြားကိုငွေကြေးစိုက်ထုတ်ပေးမယ်။တရုတ်ဆိုရဦးဆောင်တဲ့အာရှဒေသအခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဘဏ် AIIB ကိုလည်းဒေါ်လာဘီလီယံ100တရုတ်ဆိုရကချမှတ်ပေးထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံသား2ဦးဖမ်းဆီးခံပြီးတဲ့နောက်တင်းတင်းကြပ်ကြပ်စောင့်ကြည့်လေရှိပြီးဘာသာရေးအရာစီယုံတည်တည်မှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတဲ့နိုင်ငံမျိုးမှာခရစ်ယာန်ရဲ့ငွေကြေးထောက်ပံ့မှုနဲ့ဖွင့်တဲ့အကြောင်းမျိုးဆက်ရှိနေသေးတယ်လားဆိုတဲ့အပေါ်မေးခွန်းထုတ်နေကြပါရယ်အခုသတင်းပတ်အတွင်းပျောင်းရန်သိပ်ပန်တဲ့ဤပညာတက္ကသိုလ်စိုက်ပျိုးရေးဌာနကသုတေသနပညာရှင်အမေရိကန်နိုင်ငံသားတရုတ်ကိုရီးယန်လူမျိုးကင်ဟက်ဆန်းကိုနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လုပ်တယ်ဆိုတဲ့သတင်းရနဲ့ဖန်ဆီးထားကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်ဒါပြင်အဲ့ဒီအကြောင်းကပဲစီရင်ကန်ဘာသာရဲ့တင် जा ပို့ချပေးနေတဲ့အမေရိကန်နိုင်ငံသားကင်ဆန်ဒေါက်လို့ခေါ်တဲ့ထိုနီကင်ကိုဧပြီလအတွင်းကပြုံးရနိုင်ငံကလေစိတ်မှာဖမ်းဆီးခဲ့ပါတယ်ခရစ်ယန်ယူဝါရကိုမြောက်ကိုရီးယားမှာပြန်ပေါင်းအောင်လှုပ်ဆောင်တာကြောင့်ဖမ်းဆီးတာလားဆိုတာကတော့တည်တည်ဆာမသိရပါဘူးမြောက်ကိုရီးယားမှာဘာသာရေးစီရင်မှုဟာနိုင်ငံတော်ရာဇဝတ်မှုဖြစ်ပြီးခင်မိသားစုဟာဒီလိုကိစ္စရဲ့ပေါ်ချင်းရောက်မှုအဖြစ်ရှုမြင်တာပါတက္ကသိုလ်ပြောခွင့်ရတော့အခုလိုဖန်ဆီးမှုဟာတက္ကသိုလ်ကသူတို့ရဲ့လုပ်ငန်းနဲ့ဆက်ဆက်တာမရှိဘူးလို့ဆိုပါရယ်ဒီတက္ကသိုလ်ကို Korean American ဧဝံဂေလိအသင်းဝင် James Kim က2010ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားအထက်တန်းလွှာအတိုင်းဝန်းကကလင်းငယ်တွေကိုပညာသင်ကြားပေးခဲ့တာပါအခုအခါမှာတော့ဘွဲမရသေးသူ900လောက်ကျောင်းတက်နေပြီး60လောက်ကတော့ဘွဲရရှိပြီဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာလူတွေအများပြားတက်ဖြတ်ခံရတဲ့တမရရဲ့မူရစီဝါတိုက်ဖြတ်ရေးလှုပ်ရှားမှုလှုပ်ဆောင်ခဲ့တာတနည်းနည်းပါကြာလာတဲ့အထိတမရရော်ဒရီဂိုဒူတာတီအပေါ်လူလူထောက်ခံမှုကတော့အားကောင်းနေဆဲဖြစ်ပါတယ်တရားဥပဒေဘောင်ကနေကျော်လွန်ပြီးတန်တရားရှိသူတွေကိုတက်ဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ပြင်ပကဝေဖန်မှုတွေအများများရှိခဲ့ပေမဲ့လို့လည်းဒီပြည်တွင်းမှာကတော့လူလူကတမရကိုထောက်ခံနေဆဲပါရာဆွေးမှုတွေပပြအောင်အထူးသဖြင့်တရားမဝင်မူရစီဝါရောင်းဝယ်ဖောင်ကားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကတိပေးပြီးတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတမရဖြစ်လာခဲ့တဲ့Mr. Duterte ကိုဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကယုံကြည်ဆဲဖြစ်တဲ့အကြောင်းဒီနှစ်ပထမ3လပတ်တာကောက်ယူတဲ့လူလူစစ်တပ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့3လပတ်လူလူစစ်တပ်4ကြိမ်လှုပ်ဆောင်ခဲ့တာမှာလည်းဒီသမ္မတဒူတာတေအပေါ်မှာလူလူထောက်ခံမှုဟာအကောင်းဆုံးအဆင့်မှာရှိခဲ့တယ်လို့မနီလာမြို့အခြေစိုက်သုတေသနအဖွဲ့ Social Weather Stations ကပြောပါတယ်။အလားတူလူလူစစ်တပ်ကောက်ယူတဲ့ Pulse Asia အဖွဲ့ရဲ့အဆိုအရကလည်းရာဇဝတ်မှုတွေကိုအဆိုအရကထိန်းချုပ်ဖို့ကြိုးစားနေတဲ့အပေါ်မှာဖိလစ်ပိုင်ပြည်သူ89ရာခိုင်နှုန်းကထောက်ခံတယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဒုတိယအကြီးဆုံးဒါဗာအိုမျိုးတော်ဝင်ဟောင်းဖြစ်ခဲ့တဲ့မစ္စတာဒူတာတေဒီသမ္မတမဖြစ်ခင်အချိန်ကနေနှိုင်းယှဉ်ရင်းအခုသမ္မတဒူတာတေလက်ထက်မှာသူတို့အနေနဲ့လုံခြုံစိတ်ချမှုကိုပို့ပြီးတော့ခံစားရတယ်လို့ဖိလစ်ပိုင်ပြည်သူတွေကပြောလို့ရှိပါတယ်သမ္မတဒူတာတေဟာစကားကိုခက်ကြက်ကြက်ပြောတတ်တဲ့သူအဖြစ်နဲ့ထင်ရှားပါတယ်သမ္မတအဖြစ်တာဝန်ယူခင်အချိန်ကတည်းကမူရစေဝါနဲ့တန်တရာရှိသူတွေကိုတက်ဖြတ်ဖို့ရဲတပ်ဘက်ကသူညွှန်ကြားမယ်လို့လည်းမစ္စတာဒူတာတေကပြောခဲ့တာပါရှင်
တရုတ်လူခွင့်ဆိုင်ရာရှေ့နေရှီယန်ကိုအမဂန်နဲ့အာနာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။တနင်္လာနေ့ကအမှုစစ်ဆေးချိန်အတွင်းရဲတွေဟာသူ့ကိုနှိပ်စက်ခဲ့တယ်လို့ပြောဆိုခဲ့မှုကိုပြန်လည်ရုပ်သိမ်းပြီးနောက်အခုလိုလွတ်လာတာပါ။ဒါပေမဲ့လည်းလျှို့ဝှက်ထောက်လှမ်းရေးရဲတွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့သူဇနီးကပြောပါတယ်။တရုတ်နိုင်ငံအလယ်ပိုင်းချန်ရှားမြို့ကတရားရုံးတရုတ်မှာအမှုစစ်ဆေးတာဖြစ်ပြီးအပိသက်အမိန့်မချိုက်မှတ်ရသေးသလိုမကြခင်မှာချမှတ်သွားနိုင်လိမ့်မယ်လို့မထင်ကြောင်းလည်းဥပဒေပညာရှင်တွေကပြောပါတယ်ခင်ဗျာ။
မကင်ဘီထွေးနဲ့ကိုအောင်တို့ကတင်းနေကိုကြီးနေပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေကမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးနဲ့လည်းတွေ့ဆုံခဲ့တဲ့တင်းကိုတင်ဆက်ပေးကြပါတယ်ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီထိပ်ပိုင်းခေါင်းဆောင်တို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပြီးတော့သူတို့ရဲ့ကြားဖြတ်စီရင်ခံစာနဲ့ပတ်သက်လို့အကြံဉာဏ်တောင်းဆိုခဲ့ပါတယ်ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကဆက်လက်ဆောင်ရွက်ခြင်းရှိမရှိစောင့်ကြည့်သွားမယ်လို့လည်းအကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထအောင်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝန်းကြားငြိမ်းချမ်းမှုရှိစေဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်အစိုးရကိုအကြံပြုတင်ပြသွားမယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာသူတို့ရဲ့ကော်မရှင်အပိသက်အစီရင်ခံစာမထွက်သေးခင်ဘာသာရေးကောင်ဆောင်တွေနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းတွေ့ဆုံနေတာပါ။ဒီကနေ့မှလည်း NLD ပါတီတာဝန်ရှိသူတွေအပြင်ပြီးခဲ့တဲ့အစိုးရလက်ထက်ရခိုင်ကော်မရှင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးတွေနဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဒေါ်စောခင်တေကပြောပါတယ်
။ကြားဖြတ်ကော်မရှင်အစီရင်ခံစာပေါ်မှာဒီအချက်တွေကကောင်းနေပြီ၊ချက်တွေကထပ်ပြီးတော့ထည့်ဖို့လိုသေးတယ်။ဒီချက်တွေဟာဖြင့်ဟိုဖက်ဖြစ်တယ်ပေါ့နော်။အဲ့လိုမျိုးတွေကိုလေတော်တော်များများသင်ပြကြပါလေပြီးတော့မှအဲ့ဒီအဖွဲ့အစည်းတွေနေနေပေါ့နော် last report မှာပေါ့နော်ဒါနောက်ဆုံး trimmer report မှာမှာဗားလေဖြစ်တင်တယ်ဆိုတာကိုအဲ့ဒါလေးဆွေးနွေးပါလေဒါအရင်စုံစမ်းစစ်ဆေးကော်မရှင်နေနေရတော့ပေါ့နော်ဒါသူတို့စုံစမ်းတွေ့ရှိခဲ့ရတဲ့အပေါ်မှာအနေတို့ဖက်ကမေးတာလေးတွေပေါ့မှာသူတို့ဖက်ကပြည့်ပြည့်စုံစုံလေးတွေတော်တော်များများရှင်းပြသွားတာတွေ့တဲ့တကြောင်မို့တချို့ကိစ္စတွေဆိုလို့ရှိရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတည်သွားတာပေါ့နော်အနေတို့ဖက်က
လာမယ့်တနင်္ဂနွေနေ့မှာလဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေအပါဝင်ပါတီထိပ်ပိုင်းခေါင်းဆောင်နေနဲ့လဲတွေ့ဆုံမှုရှိပါတယ်။ဒါပေမဲ့လို့ရခိုင်လွတ်တော်အတွင်းအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANP ပါတီနဲ့တော့ကော်မရှင်တက်တန်းအတွင်းတစ်ချိန်မှတွေ့ဆုံခဲ့ခြင်းမရှိသေးပါဘူး။အကြံပေးကော်မရှင်အဖွဲ့ဘက်ကတွေ့ဆုံမှုကန့်လန့်ခဲ့တာတွေရှိပေမဲ့လို့ ANP ပါတီဘက်ကလက်ခံတွေ့ဆုံခဲ့ခြင်းမရှိဘူးလို့ကော်မရှင်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခါရီရောင်းနေသွားစီဖို့ဒေသဖွံ့ဖြိုးတိုးတက်ဖို့လိုသလိုရခိုင်ပြည်အရင်းနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လည်းမကြမကြာတွေ့ဆုံသင့်တယ်လို့ NLD ဘ ഹു အလို့အမှုဆောင်ဦးညံဝင်းကအကြံပြုပါတယ်
။ကျွန်တော်တို့ပြောတာတော့ရခိုင်ပြည်နယ်ကပြဿနာဟာတော်တော်လေးနက်တယ်။နောက်ပြီးတော့ communication တွေကောင်းမှုပြည်ပရေးတွေပုံမျိုးတိုးတက်ဖို့အဲ့ဒါတွေရှိလာလို့ရှိရင်က ဖြစ်နေတဲ့ကြံစည်တွေကအချက်လက်တော်များရောနေတော့မယ်။ရခိုင်ကော်မရှင်ပဲဖြစ်ဖြစ်နောက်ထပ်ဟိုဘလို့ပဲဖြစ်ဖြစ်ရခိုင်ကြီးနယ်နဲ့ပတ်သက်ရင်ခဲခဲဝုံဝုံကွန်မြူနီကေးရှင်းများများရှိရမယ်လား။ကိစ္စတရားချင်းကိစ္စတစ်ခုချင်းလိုက်မှာခေါ်ယူတွေ့ဆုံဆွေးနွေးတာတက်အမြဲတမ်းဆက်သွယ်ဆောင်ရွက်နေမယ်ဆိုရင်ပို့ပြီးတော့အောင်မြင်မယ်လို့ကျွန်တော်အဲ့လိုလဲအကြံပြုခဲ့တယ်
ပြီးခဲ့တဲ့မတ်လ16ရက်နေ့မှာတော့ကော်မရှင်ဟာကြားဖြတ်အစီအကစားတရက်ကိုထုတ်ပြန်ခဲ့ပြီးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့ဆက်လက်လှုပ်ဆောင်ချက်ရှိမှရှိကိုလည်းစောင့်ကြည့်သွားမယ်လို့ဒေါက်တာခင်တေကဆိုပါတယ
်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အားလေးပေါ့နော်ဒီအန်တီရိုထက်တဲ့အစီအံခံစားပုံမှာသူထောက်ခံမှုရှိတယ်ဒါပေမဲ့အန်တီရိုပေးတဲ့အကြံအကုန်လုံးကိုအစိုးရဘက်ကလည်းပြည့်ပြည့်စုံစုံချက်ချင်းကြီးအကုန်လုံးနိုင်မယ်ဆိုတော့ဒါအစိုးရဘက်မှလည်းတခြားလုပ်စရာတွေရှိပါသေးတယ်သို့တော်လည်းပဲအန်တီရိုဘက်ကလည်းပဲဒါလုံတင်လုတ်ထိုက်တဲ့အပေါ်မှာဆက်ပြီးတော့အစိုးရလုံနေသလားမလုံနိုင်ဘူးလားဒါတွေပေါ်မှာလည်းအန်တီတို့ဟာဒါကိုဆက်ပြီးတော့မှစောင့်ကြည့်သွားမှာဖြစ်ပါတယ
်ရခိုင်ကြံပြီးကော်မရှင်အဖွဲ့ကိုကုလသမဂ္ဂအထွေထွေတွင်ရင်မှုချုပ်ဟောင်းမစ္စတာကိုဖီအာနဲ့ဦးဆောင်ပြီးမြန်မာနိုင်ငံသားအဖွဲ့ဝင်6ဦးနိုင်ငံတကာပညာရှင်3ဦးတို့နဲ့ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကဖွဲ့စည်းခဲ့တာပါရခိုင်ပြည်ကြီးနဲ့ပတ်သက်လို့နိုင်ငံတကာကလူပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်အစိုးရဘက်ကကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့ဒီအဖွဲ့ဟာတိကျလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးရခိုင်ဒေသတွင်းပြည်ပခန့်တွေကာကွယ်တားဆီးတာအပါအဝင်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးအပ်တာနှစ်ဖက်အတိုင်းဝိုင်းနှစ်ခုကြားပြန်လည်တင်းမြတ်ဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ဖို့ကိစ္စရပ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီအဖွဲ့ရဲ့တည်တံ့ဟာတစ်နှစ်သာကာလဖြစ်ပြီးလာမယ့်ဩဂတ်လမှာအကြံပေးကော်မရှင်အဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုအစိုးရထံကိုအပြည့်သက်အစီရင်ခံစာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ခုထအောင်တင်ပြပို့ထားတာပါခုတစ်ခါမှာတော့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူညီချက် NCA လမ်းကြောင်းအတိုင်းဆက်ပြီးတော့အကောင့်ထည့်ဖို့လှုံ့ဆော်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ဇာတာပေးနေ့ကကျင်းပပြီးစီးသွားတဲ့ပါတီနီလာကမှငင်းကြဲလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါပြည်စုံကတော့ View ထိုင်းချေဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးသားကခုလိုပြောပါတယ်
ဒီလိုဒီလမ်းကြောင်းကိုကျွန်တော်ကအစ်ခံရတဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါလည်းဒီလိုမျိုးကပြစ်တကရပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်ကဒီပြတာကျွန်တော်လည်းဒါဒီလမ်းကြောင်းထိနေတာလည်းမလို့ပဲဒီအစရစီးဖက်တာတော့ဒီလိုလည်းရှိတော့ပြီးတော့ခြားခွက်တွေဒီလိုလည်းရေးချင်လို့ကျွန်တော်ကဒီခဏလေးလမ်းကြောင်းဖြစ်တဲ့ဒီလမ်းကြောင်းကိုပေါ်မဆုံးချင်လို့ဒီလမ်းကြောင်းပေါ်မဘောတူရစီးရတယ်လို့ဒီလိုထားပြန်ခံဒီဆောင်တော့
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်မြစ်ပါတီရဲ့မေလ၈ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ဘဟုကော်မတီအစည်းအဝေးကနေNCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPP ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါ။လာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရတာတဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPP ဖွဲ့တက်ရောက်ဖို့လာလာနေပတ်သက်လို့ဥရွှေမျိုးသားကခုလိုဆက်ပြောပါတယ်
ဒီကပြည်လို့ရနေတော့တရားမဝင်စေပေါ်မှာဆိုတော့ဂျာခန်တဆစီခုနကသူပြည်နေတဲ့ကော်မရှင်ကခုလိုပဲနားကြောင်းတကြရတော့အစီအမံကတော့မယ်လို့ဘောရာစီလို့ဖြစ်ရစီလို့ဆိုရင်ဒါကကျွန်တော်တို့တစ်ခက်ပြည်နေတဲ့စကူချက်ကနေတော့ဟိုဒီနေ့နဲ့အပိုင်းတပ်ပေါ်မှာခဏထားလို့ဒီတော့ကမနေမှာလေဒီကျွန်တော်တို့တော့ဖို့တော့ဒီနောက်ကြတော့ဒီလည်းဟောကြည့်လို့ဉာဏ်ကနေမနေ့ကဒီတစ်ခါမဖြစ်ဆောင်းဆောင်းနေတယ်ဘယ်လိုလုပ်လို့လဲမသိဘူးကြာတာကျန်နေတဲ့ solution ကျွန်တော်တို့အဲ့ဒီအဲ့ဒီလမ်းထိုးရအဆင်ပြေနေတာမှာဒီကိုကြည့်ရတာကျတော့လမ်းထိုးရဆိုရှင်တော့ကျွန်တော်တို့ဟိုဒီဟိုတက်နေတဲ့ဘောအလားလားရှိတယ်။ဒီအနေနဲ့မှအဆင်မပြေလို့ဆိုရှင်တော့ကျွန်တော်တို့ပြောပို့လို့ခက်တယ်လို့လည်
းငင်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးရေးမထိုးရေးနဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသေးပြုသွားမယ်လို့လည်းဥရွှေမျိုးသားကပြောပါရယ်၄နှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နေမျိုးရာတိုးတက်ရေးပါတီညီလာခံကိုထိုင်းမြန်မာနယ်စပ် KMPP ဌာနချုပ်ညမိုကုန်းမှကျင်းပခဲ့တာပါကိုစလဲ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရစီဝါကိစ္စလူငယ်နဲ့မျိုးရင်းမျိုးရေးရတွေကိုအထူးကသာဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အီဘယ်ဒရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလတတိယပတ်လောက်မှာဗိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ Tirijin Padi, Yuka Pema, Lunga Kongsong, Romemia, Pawin Larello, Ushi Musanga, Piovare, Kayini Muratu Taibadi, KMBBA, Tangoya Kusanga Kunema, Yamasi Suyan, Pika Yasek Heavy Me, Tola Jama, the Botu Nimuka Piagabi, Nathansone Kunema, Piransu, Sepia, the Botu Lema Yitu Nankavare, and see Lanjambo, Yuji Machida, Wulu, Tokian, Jinya Tare, Yapoima, May Puri Pieta, Kayan Uke Chelula Yipwe, Kukan Tapwe, the Anneli Tamblon Tapwene, Yakai Damro, E. Puerubi, Yubuasi, Walanaka, Puerudo, Jarab Rinema, Tionanga, Yulama Pekobi, Ninja Yilungans in a Patalu, Sunu Kejabare, Kamia.
Nanggu ini terdengar bebo taraba. Fiu kan ini tahu jangan ini kini sisi nego sebiro dari tahun ini bari. Kut kamaro Thai seyonga lalu mari ego dengan sebiji mari. Thai nengen seyonga lalu ni de lalu terlila kan ini cawan lalu ti si de lalu terma liya joha lalu kan ini sengai aja yang nak kaya biru nama ro lalu kami aja jawau. Ti ini betul biru Thai lalu terma kagui yang gua tanya biru tanja aja bari. Biarong gua Thai cisa fiu ini mabai terdengar mai maga terdengar bebo tarabai sih.
ไทยနိုင်ငံပထုံးသားနေခရိုင်မုတ်ဆက်ယုံမှာလှုပ်လှုပ်နေကြတယ်အလှုပ်လှုပ်ခွင့်ပန်းရောင်ကကန်ဆောင်ထားသူတွေနိုင်ငံကူးလက်မှတ်နဲ့
အလုသမား၄၀၀ရဲကနှစ်ရာခန့်ကိုတော့အလုရှင်ကအလုပြန်ခန့်ပေးထားပြီးအလုသမားနှစ်ရာခန့်ကိုတော့အလုမရှိတဲ့အချိန်မှာနှစ်နာကြီးဖြစ်တနေ့လုအားက85ရာခန့်နှုန်းပေးဖို့နဲ့သူတို့ရဲ့လုအားကလည်းကဖြတ်တောက်ထားတဲ့ငွေကြေးတွေကိုပြန်ပေးဖို့အတွက်သဘောတူခဲ့တယ်ဆိုပြီးအလုသမားတွေကိုအကူအညီပေးနေတဲ့ ဒီအလုသမားလေးရမှာလုသမားလေးရလောက်မှာအခုဒီနေ့လာတဲ့နေရာနီးပါးလာတယ်အဲ့နေရာနီးပါးအလုပြန်မလုပ်တော့ဘူးပြန်မလုပ်တော့ဘူးဆိုတော့အလုရုပ်ရှင်ဘက်ကနေပြီးတော့ဒီအလုနားထားတဲ့25ရက်26ရက်စာကိုပေးမယ်နေတော့ရဲ့85ရာခိုင်နှုန်းနဲ့ပေးမယ်ဟွန်းတတရက်ကိုနေရာ30နှစ်ပတ်နဲ့ပေါ့နော်သူတို့အလုနားတာဒီနေ့နဲ့26ရက်ရှိပြီအဲကျွန်တော်တို့အလုပိတ်ရက်တွေကိုဖျားရမယ်ပေါ့တနင်္ဂနွေနေ့အလုပိတ မျက်နှာကြီးနဲ့အတူအလုံးသမားလက်မှတ်လှုပ်ဖို့အတွက်ငွေကြေးဖြတ်တောက်ထားမှုတွေကိုပြန်ရဖို့အတွက်ထိုင်းအလုံးသမားကာကွယ်စောင့်ရှောက်ရေးရုံးကဆုံးဖြတ်ချက်ချပေးလိုက်တယ်လို့လည်းပြောပါတယ်လှုပ်ထွက်ဖို့အတွက်လှုပ်ထွက်ကလက်မှတ်တယုံမှာတော်တော်အမယ်ပြီးရင်အဲကျွန်တော်တို့20အားရနေကြတာသူတို့ဖြတ်တောက်ထားတဲ့ဟိုမိတွေကိုပြန်အမယ်အငွေမောက်က20အားရမှာတည်ရမယ်ဒါကျွန်တော်ပြန်အမယ်နေထားတွေပဲပ
ဒီအပြည့်ဝမပေးဘူးဆိုရင်အလုပ်ရှင်ကိုလည်းတရားဆွဲဆိုနိုင်ပြီးဒီလိုတရားမဆွဲခင်မှာအလုပ်သမားကာကွယ်စောင့်ရှောက်ရေးယုံကနေညှိနှိုင်းဖြေရှင်းပေးလို့ရှိပါတယ်။ဒါအပြင်ဥပဒေပါအခွင့်အရေးမရရှိဘူးဆိုရင်လည်းအလုပ်သမားကာကွယ်ရေးယုံကနေနှစ်နာချီပြေဖို့အတွက်ဆုံးဖြတ်နိုင်권ရှိရပါ။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမားတုံးတန်းကနေလေးတန်းလောက်ထိအလုပ်လာလုပ်နေကြပြီးအထောက်အ
င်းသတင်းပုဂ္ဂိုလ်တင်ဆက်ပေးကြပါရစေ။ American Federal စုံစမ်းစစ်ဆေးရေးဘီရို FBI အကြီးအကဲ James Comey ကို American သမ္မတ Donald Trump ကရာထူးကနေဖယ်ရှားလိုက်တဲ့လို့ရတဲ့မိနစ်က American ရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့တဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကို Washington မှာအပြန်အလှန်ပြောဆိုနေကြပါရစေ။ရာထူးကဖယ်ရှားခံရတဲ့အချိန်မှာ James Comey ကို agency အတွင်းအယုံကြည်ကင်းမဲ့နေကြပြီဆိုတဲ့အင်ဗီရောရဲ့ပြောဆိုချက်ဟာ FBI ယာယီအကြီးအကဲရဲ့ပြောဆိုချက်နဲ့လည်းကွဲလွဲနေပါတယ်။ပြည်စုံကို VOA သတင်းတောက် Michael Bowman ပေးပို့တဲ့သတင်းကိုနားလောင်ကတင်ဆက်ပေးပါမယ်ရှင်
။ရုရှားအရေးစုံစမ်းစစ်ဆေးနေတဲ့အကြီးအကဲ James Comey ကိုရုရှားဖယ်ရှားလိုက်တဲ့သမ္မတ Donald Trump နဲ့အင်ဗီရောပြောခွင့်ရဆရာဆက်တို့ကတောင်းပြန်မျိုးစုံကြပါတယ်။
Because he wasn't doing
it. သူတို့ကောင်းအောင်မလုပ်လို့ပါ
The rank and file of the
FBI ဝန်ထမ်းတွေကမှသူတို့ရဲ့ညွှန်ကြားမှုကိုအယုံကြည်မရှိကြတော့ပါဘူ
းဒါမဲ့လည်းလွတ်တော်မှာလာရောက်ထွက်ဆိုတဲ့ FBI ယာယီအကြီးအကဲ Andrew McCabe ကတော့အဲ့လိုမမြင်ပါဘူ
း Director Comey enjoyed broad
ညွှန်ကြားမှုကိုမျိုး FBI နဲ့မှကြိုက်ကြပါတယ်အခုထိလည်းဒီတိုင်းပါပဲ
သမ္မတ Trump ကရုရှားနဲ့ပတ်သက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေတာမဟုတ်ဘူးလို့ Comey က၃ချက်အကြောင်းကြားခဲ့ကြောင်းပြောဆိုခဲ့တဲ့အပေါ်မှာသမ္မတရဲ့ Republican Party ကအထက်လွှတ်တော်အမတ် Susan Collins တို့လိုလူတွေကပါမေးခွန်းထုတ်ခဲ့ကြပါတယ
် Is it standard practice
စုံစမ်းစစ်ဆေးမှုတစ်ခုမှာကရက်ကရှင်တယောက်ကိုစုံစမ်းမနေပါဘူးဆိုပြီးအသိပေးရဟာ FBI ရဲ့စနစ်တကျအလုပ်ထုံးလုပ်နေတဲ့ခုလား
FBI ယာယီအကြီးအကဲကတော့အခုလို
ဟုတ်မဟုတ်သတိမထားမိပါဘူ
း NBC သတင်းဌာနနဲ့တွေ့ဆုံမြန်မာကမှာ Trump ကတော့သူ့သဘောထားအတိုင်းပြောခဲ့တာပါ
I actually asked him I said
တကယ်မေးကြည့်ခဲ့တာပါကျွန်တော်ကစုံစမ်းနေသလားဆိုတာဖြစ်နိုင်ရင်သိကြပါတယ်ပြောပြပါဆိုပြီးကိုမေးခဲ့ပါတယ်သူကကျွန်တော်စုံစမ်းနေတာမဟုတ်ဘူးလို့ပြောပါတယ်
ကောမီကိုဖယ်ရှားလိုက်တဲ့အပေါ်ထက်လွတ်တော်မဲ့မတ်ဝါနာတို့လိုဒီမိုကရက်တွေကဒေါသထွက်နေကြပါတယ
် He was leading an active counterintelligence
Trump ရဲ့ CIA ဖွဲ့နဲ့ရုရှားဆိုရဓမ္မမဟုတ်ရုရှားဆိုရကိုကူစားပြုထားတဲ့သူတွေနဲ့ဆက်နွယ်မှုရှိမရှိတံပြန်စုံစမ်းထောက်လှမ်းမှုကိုသူကကြီးကြပ်နေတာပါညွှန်ကြားမှုဟာဒီစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်မှုမရှိဘူးလို့ကောက်ချက်ချရှိပါဘူ
းကောမီကိုယာရုကဖယ်ရှားလိုက်တဲ့အချိန်ကိုတချို့ Republican အမတ်တွေကမေးခွန်းထုတ်ကြပေမဲ့သမရအနေနဲ့ဒီလိုလှုပ်ဖို့အာဏာအပြည့်ရှိတယ်လို့လည်းဆိုပါတယ်ကောမီမရှိတော့ပေမဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ FBI ယာယီအကြီးအကဲကပြောပါတယ
် The work of the men and women of the FBI continues
ချင်းနေပြောင်းသွားပေမဲ့ FBI ဖွဲ့ဝင်အမျိုးသားအမျိုးသမီးတွေအနေနဲ့ကတော့တာဝန်ရှိတဲ့အတိုင်းဆက်လုပ်သွားမှာပါ
FBI အကြီးအကဲဟောင်းဟာကြာသပတေးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မောက်ထွက်ဆိုဖို့အစောပိုင်းမှာအစည်းအဝေးထားခဲ့တာပါဒါပေမဲ့အခုအခါမှာအများပြည်သူရှေ့မောက်ကြားနာမဲ့အစည်းအဝေးအစားရှေ့သတင်းပတ်ထဲမှာတာမန်အရသားတို့အဖြစ်တကပိတ်ထွက်ဆိုဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
FBI GK James Comey ကိုယာရုကနေရုတ်တရက်ထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုရီးယားနိုင်ငံတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်မကြာခင်မှာတင်ဆက်မယ့် VOA American သံညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေ American တခွင်ပြေသိပ္ပံနဲ့နည်းပညာကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။ VOA ကနေတောက်ကြနေတဲ့ကိစ္စတွေကိုဆက်ပြီးတော့တိုက်ထုံလင်းပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမခင်ပြူထွေးကကြီးညာပေးပါမယ်ရှင်
။ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံကြီးလှုပ်ရှားမှုတွေနဲ့ရုရှားဆူရကြားဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ကြာတာရင်းနေက NBC ရုပ်သံက Luster Hot ပြန်ကအဲ့လိုပြောတာပါ။ဘယ်ရောက်ကိုရက်ကခဲ့အောင်ဖောက်ခဲ့လို့ထရမ့်ကတော့ Bureau FBI ထဲမှာအခြေအနေတွေဟာဗယံမတာဖြစ်နေတယ်လို့လည်းဒီ FBI အကြီးအကဲ James Comey ကိုဒီသတင်းပတ်အစောပိုင်းတုန်းကပဲရုတ်တရက်ယာရုကနေဖယ်ရှားလိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါရရှင်။အာဖဂန်နစ္စတန်ဆိုင်ရာစစ်ဘေးရေးရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အိမ်ပြီးတော့ပြောခွင့်ရရှောင်းစပိုက်ဆာကဒီသတင်းပတ်အတွင်းမှာပဲပြောဆိုလိုက်ပါတယ်။ဒါပြင်မူဝါဒရေးရာအကောင့်ထက်ပေါ်ရေးဆွဲနေချိန်မှာသတင်းထောက်တွေအနေနဲ့အလောတကြီးမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကတော့ရှေ့မတိုးနောက်မဆုတ်တဲ့အခြေအနေကိုရှောင်လွှဲဖို့နောက်ထပ်ထောင်နေချည်တဲ့ထဲကပြောဆိုထားတာပါရှင်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဘက်လုံငန်းကစလို့အမေသားတင်ဖို့ရောင်းချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုတော့လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပြောကြားပါရယ်။ဒါဟာနှစ်နိုင်ငံအကြားထူးခြားလာတဲ့ဒီကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝဲလ်ဘရော့စ်ကပြောပါရယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဖလော်ရီဒါပြည်နယ်မှာတွေ့ဆုံခဲ့မှုအတွင်မှာရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နေ့တာကျင်းပမယ့်ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံကနှီးနှောဖလှယ်ပွဲမတိုင်ခင်မှာဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံကခေါင်းဆောင်တို့ချို့ကိုတရုတ်သမ္မတရှီဂျင်ပင်နဲ့ဝန်ကြီးချုပ်လီခက်ချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံကြပါတယ်။အရှအာဖရိကနဲ့ဥရောပဒေသနိုင်ငံတွေအကြားချိတ်ဆက်ကုန်သွယ်မှုတွေတွန်းပြစ်လှုပ်ဆောင်သွားဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးတော့လှုပ်ဆောင်မဲ့ဒီကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပြုလှုပ်ဆောင်မှုကတော့တရုတ်သမ္မတရှီဂျင်ပင်က2013ခုနှစ်မှာအစိုးပြုခဲ့တာပါရှင်
။တည်င်းချင်းချက်ကိုမှခင်ပြထွေးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိ line to meter 2495နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is VOA News.
Sabadi Tanpufang.